Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်တော်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ30ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။ကျမနန်းလာပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျမကတော့ဆုမြတ်မပါရှင်အီဂျစ်နိုင်ငံမှာတမရဟန်ဟော့စနီမူဘာရက်အပေါ်ဆွဲချက်အားလုံးကိုကင်းလွတ်ခွင့်ပေးခဲ့တာကိုမချေနှက်လို့ဆန္ဒပြကြတာမှာနှစ်ယောက်အနည်းဆုံးသေဆုံးခဲ့ပါတယ်အစ္စလာမစ်စိတ်ဆစ်သွေးကြွတွေကသူတို့မျိုးတော်အဖြစ်ချီးညာထားတဲ့ဆီးရီးယားနိုင်ငံတွေကရာကာမျိုးအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်မိုးဖြူနဲ့ချီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နောက်ဆင်ရမယ့်သတင်းဆောင်မတွေထဲမှာ VOA ရဲ့ကဏ္ဍတဲ့တစ်ခုဖြစ်တဲ့ငင်းချမ်းရဲ့အစီအစဉ်မှာတော့
ကတိလီသွားတာပေါ့၃ချက်ပဲអော်មីကတိလီသွားတယ်ကျွန်တော်နောက်ပိုင်းတော့မသိတော့ဟိုင်းငញ្ញနဲ့နေရပေါ့ဒီ
ကရပြည်နယ်မှာမြေမြုပ်မိုင်းကြောင့်မတန်ဆွမ်းဖြစ်သွားရသူဒေသခံသူရဲ့ရင်ဖွင့်စကားကိုကြားခဲ့ရတာပါဒီကဏ္ဍကိုသတင်းတွေအပြီးမှာတင်ဆက်ပေးပါမယ်ဒီနောက်မှာတော့တမရော်ကကွေရေးဦးစီးချုပ်ဘိုးချုပ်မူကြီးမင်းအွန်လိုင်းနဲ့ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဘိုးချုပ်ကြီးမူတူဆေဖိုးတို့တွေ့ဆုံတဲ့နောက်ဆုံးရသတင်းတွေနဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်မြမပြည်မပြေစာများနဲ့တကြီးစကားတင်ငင်ကြအစီအစဉ်တွေကိုတဝအကြီးနာဆီရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်တနင်္ဂနွေနေ့ညပိုင်း VOA ကနေနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မောင်မို့ဖြူတို့ကကြေညာပေးပါမယ်ရှင
်အီဂျစ်နိုင်ငံမှာတမရဟန်ဟော့စနီမူဘာရက်အပေါ်ဆွဲချက်အလုံးကိုကင်းလွတ်ခွင့်ပေးခဲ့တာကိုမချေနှက်လို့ဆန္ဒပြခဲ့ကြသူ1000ကျော်ကိုရဲတွေကမျက်ရည်ရိုပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရပါတယ်ဆန္ဒပြသူ2ယောက်အနည်းဆုံးသေဆုံးပြီးတော့6ယောက်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်2011ခုနှစ်ကမူဘာရက်အစိုးရဆင်းပေးဖို့တောင်းဆိုဆန္ဒပြမှုအတွင်းလုံခြုံရေးတပ်ဖွဲ့တွေကြောင့်ဆန္ဒပြသူတွေသေဆုံးမှုမှာတမရဟောင်းပတ်သက်နေတယ်လို့ဆိုတဲ့အမှုတွေအားလုံးကိုစနေနေ့ကတရားရုံးကပယ်ချခဲ့တာပါဒီအပေါ်မကျေနပ်ကြသူတွေကတရားမျှတအောင်ဆောင်ရွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါအခရီးလိုက်စားမှုဆိုင်ရာဆွဲချက်တွေကနေလဲမစ္စတာမူဘာရက်ကင်းလွတ်ခဲ့ပါတယ်ဒါပေမဲ့အလွဲသုံးစားမှုနဲ့အစောပိုင်းကြထားတဲ့၃နှစ်ပြစ်ဒဏ်နဲ့သူဟာထောင်စစ်ရုံမှာဆက်ပြီးတော့အကျေချုပ်ကြခံရမှာဖြစ်ပါတယ်။မူဘာရက်အစိုးရလက်ထက်ကပြည်ထရေးဝန်ကြီးနဲ့ထိတ်တန့်လုံခြုံရေးအရာရှိ6ယောက်ကိုလည်းတရားသူကြီးကတရားသေးလွှတ်ပေးခဲ့ပါတယ်။သူရဲ့မစ္စတာမူဘာရက်ရဲ့သား2ယောက်အပေါ်ဆွဲဆိုထားတဲ့အကြမ်းလိုက်စားမှုဆွဲချက်တွေကိုလည်းပယ်ချခဲ့ပါတယ်ရှင်
။ American နိုင်ငံလေပိုင်း Missouri ပြည်နယ် Ferguson မြို့မှာရဲအရာရှိတယောက်ရဲ့ပြစ်ခတ်မှုကြောင့်လက်နက်မဲ့African American ဆေချောသက်တယောက်သေဆုံးသွားခဲ့တာကနေစလို့လမ်းပေါ်ဆန္ဒပြဝင်းနဲ့ပြိပက္ခတွေဇက်တိုက်ဖြစ်ပွားခဲ့ပြီးအခုနောက်ဆုံးတနက်နေ့ပြစ်ခတ်ခဲ့တဲ့လူပြူရဲအရာရှိကယာရုကနှုတ်ထွက်လိုက်ပါတယ်ရဲအရာရှိ Darren Wilson Ferguson ရဲဌာနကနှုတ်ထွက်တဲ့စာတင်တဲ့ကိစ္စဟာချက်ချင်းအသက်ဝင်မှုရှိတယ်လို့သူရှိနေကစနေနေ့ကကြေညာခဲ့ပါတယ် St. Louis မြို့နယ် Ferguson မြို့မှာ August လတုန်းကအသက်18နှစ်အရွယ် Michael Brown ကိုပြစ်ခတ်တပ်ဖြတ်မှုဖြစ်ပြီးတဲ့အချိန်ကစပြီးDarren Wilson အလုတ်ကခွင့်ယူထားခဲ့တာဖြစ်ပါတယ်။ရဲရရှိ Wilson ယာရုကထွက်တဲ့လို့မြို့ကန်တချို့ကသတင်းဌာနတွေကိုပြောဆိုကြပါတယ်။ St. Louis မြို့နယ်သတင်းစာတစ်စောင်ကတော့ Wilson ရဲ့နှုတ်ထွက်စာကိုဖော်ပြထားပါတယ်။သူယာရုကမထွက်ဘဲဆက်ပြီးအမှုထမ်းနေမယ်ဆိုရင်လုတ်ဖို့ကင်ဘက်တီနဲ့ Ferguson မြို့ကန်တွေအတွက်ဆက်ပြီးတော့အန္တရာယ်ရှိနိုင်တာကြောင့်ယာရုကထွက်ပေးဖို့သူ့ကိုပြောတယ်လို့ Darren Wilson ကပြောဆိုပါတယ်။သူအလုတ်ထွက်လိုက်တဲ့အတွက် Ferguson မြို့ကန်တွေအတော်အသင့်စိတ်သက်သာရာရလိမ့်မယ်လို့ပြောလင်းနေကြောင်းလဲ Darren Wilson ကပြောဆိုပါတယ်။ဒီတော့တွင်ဝယ်စင်ရဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့တစုံတရာရင်းယူမှုမလုပ်ခဲ့တဲ့တနင်္လာနေ့တရားရုံးအမိန့်ချမှတ်ချက်ကြောင့်မနေ့ကဆန္ဒပြပွဲတွေဆက်ဖြစ်ပွားခဲ့ပါလေ။ဒီတရားရုံးဆုတ်ဖြတ်ချက်ကိုမကျေနပ်လို့ Washington DC မြို့က Georgetown မှာလည်းစနေနေ့ကယာနဲ့ချီတဲ့လူတွေကဆန္ဒပြချီတဲ့ပွဲဆင်နွှဲခဲ့ကြပါလိမ့်ရှင်
။ Afghanistan နိုင်ငံမှာတဲခိုခန်းတွေ၊တန်ယုံသုံးမော်တော်ယာဉ်တွေနဲ့ American တပ်ဖွဲ့ဝင်တွေအပေါ်တာလီဘန်တွေရဲ့တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကာဘူးမြို့တော်ရဲချုပ်ယာရုကနေနှုတ်ထွက်သွားပါလေ။မျိုးတော်တွေကနိုင်ငံသားတွေတဲခိုတဲ့တဲခိုကမ်းမှာတောင်အာဖရိကလူမျိုးတယောက်သူ့ရဲ့ကလေးနှစ်ယောက်နဲ့အာဖဂန်အမျိုးသားတယောက်တို့အသက်ခံရတယ်ဆိုတာကိုတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာအတည်ပြုခဲ့ပြီးမကြခင်မှာပဲရဲချုပ်ဗိုလ်ချုပ်ကြီးမိုဟာမက်ဇာဟီရာယာရုကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ပါလီမန်အဆောက်အဦနားမှာရှိနေတဲ့တဲခိုကမ်းကိုတနက်သမား၃ယောက်အတင်းဝင်ရောက်ပြီးတော့ နိုင်ပေါင်းကြအောင်လို့အဲ့ဒီတဲခိုကန်းကိုသိမ်းပိုက်ဖို့စ조사ပြစ်ခတ်ခဲ့တယ်လို့အစိုးရနဲ့စစ်တပ်တာဝန်ရှိသူတွေကတရင်တောက်တွေကိုစနေနေ့တုန်းကပြောကြားခဲ့ပါတယ်။တနက်သမားနှစ်ယောက်ကိုပြစ်တက်နိုင်ခဲ့ပြီးတော့တတိယတယောက်ကတော့သူ့ကိုမှပတ်ထားတဲ့လက်နက်တွေကိုအသေးခံဖောက်ခွဲခဲ့တယ်လို့ပြည်ထောင်စုဌာနပြောကြားရသူကပြောပါတယ်။တိုက်ခိုက်မှုတွေအတွင်းတစားကန်အဖြစ်ဖမ်းဆီးခံခဲ့ရတဲ့အာဖဂန်6ယောက်နဲ့နိုင်ငံသားသား2ယောက်ကိုလည်းလုံခြုံရေးတပ်ဖွဲ့တွေကကယ်ဆယ်ခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့တာလီဘန်တွေကပြောပါတယ်ရှင်။
ဆီးရီးယားနိုင်ငံမှာတော့အစ္စလာမ်အစိုးရဂျဟာဒစ်အုပ်စုတွေဘက်ကသူတို့နယ်မြေဖြစ်သတ်မှတ်ထားတဲ့ရာကာမြို့ရင်းနဲ့မြို့ပြင်တစ်ဝိုက်မှာအစ္စလာမစ်စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်။တကြရဲမှာလေကြောင်းကနေအကျဉ်30လောက်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိခဲ့ပြီးတော့ရာကာမြို့ရင်းနဲ့ဒီမြို့ပြင်မှာအစိုးရတက်လက်ထဲကနေပြီးတော့ Islamic စစ်သွေးကြွတွေတိမ့်ပိုက်ထားတဲ့လေတပ်အခြေစိုက်စခန်းအမှတ်18တို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Syria အခြေစိုက် Britain လူခွင့်ရေးအဖွဲ့တွေကတင်းငွေတွေနေကပြောပါတယ်။ပြစ်မှတ်အများကြီးကိုထိအောင်ပြစ်တဲ့လေကြောင်းတိုက်ခိုက်မှုမျိုးလုပ်ခဲ့ပြီးတဲ့အချိန်ကစလို့အချိန်တော်တော်လေးကြာမှအခုလိုထပ်ပြီးတော့ပြစ်မှတ်ထားလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာလို့လူခွင့်ရေးအဖွဲ့ညွှန်ကြားမှု Abdul Rahman ကအတည်ပြုပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်လူဘလောက်သေဆုံးလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေကနေနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဆွစ်ဇာလန်နိုင်ငံမှာပြည်ပကနေလာရောက်အခြေချနေထိုင်သူအရေးအတွက်ကိုတည်တည်တသာရှော့ချကန့်သန့်သင့်မသင့်လူလူစန္ဒခံယူပွဲကိုဒီကနေ့ကျင်းပနေပါတယ်။စန္ဒခံယူပွဲကိုစန့်ကျင်သူတွေကတော့နိုင်ငံသားတွေကိုမလိုလားတဲ့လုပ်ရလို့ပြောနေပြီးတော့ဒီလိုလုပ်တာဟာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေလိမ့်မယ်လို့ဆိုနေကြပါတယ်။အီကိုပော့အစားပြုဆောင်ရွက်မှုလို့ပြောနေကြတဲ့အဆိုပြုချက်ကနိုင်ငံသားကနေလာပြီးအခြေချသူတစ်နှစ်ကိုလက်ရှိ7000လောက်လက်ခံနေတာကနေ16000အထိရာဂိုင်းနှုန်းအဖြစ်ဓာတ်သမနှစ်ရာဂိုင်းနှုန်းလောက်ရှော့ချဖို့ဖြစ်ပါတယ်။ဒါအပြင်ဆွစ်ဇာလန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာယာမုံငွေတွေက10ရာဂိုင်းနှုန်းကိုလည်းနိုင်ငံသားမှတားဆက်ချစီမံကိန်းတွေမှာတုံးဆွဲဖို့တောင်းဆိုထားပါတယ်။မဲတချို့တဝက်ရေတွက်ပြီးချိန်မှာပြည်တွင်းရုပ်သံတွေမှာဖော်ပြတဲ့ရလက်တွေအရ84ရာဂိုင်းနှုန်းကလက်မခံဘူးလို့မဲပေးခဲ့ကြတယ်လို့ဆိုပါတယ်။ EcoPop ရဲ့အဆိုပြုချက်ဟာနိုင်ငံရဲ့စီးပွားရေးလိုအပ်ချက်ကိုလုံးဝမကြည့်ပဲအလွန်အမင်းတစ်ဖက်ဆောင်းနေတရားလက်လွတ်နိုင်ငံသားတွေလာရောက်နေထိုင်တာကိုရှော့ချဖို့လုပ်နေတာဖြစ်တယ်လို့ဒီကိစ္စအပေါ်ဆန့်ကျင်သူတွေကပြောပါတယ်။ဒီလိုလုပ်နေတာကနိုင်ငံစင်းရဲစေလိမ့်မယ်လို့လည်းသတိပေးပါတယ်။ဒါပေမဲ့ EcoPop ကိုထောက်ခံသူတွေဘက်ကလည်းလက်ရှိမှာနိုင်ငံသားတွေလှင့်ဝင်လာနေတာကြောင့်ဆွစ်ဇာလန်နိုင်ငံရဲ့လူဦးရေအဆမတန်တိုးနေပြီးလှပတဲ့ရင်းပြေတောတောင်တွေစိမ့်လန်းဆိုပြမှုတွေပို့ပြီးတော့နည်းလာနေတယ်လို့ပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲလုပ်တဲ့နောက်ထပ်ဆန္ဒခံယူပွဲနှစ်ခုကတော့ဗဟိုဘဏ်ကတိုးလှောင်သိမ်းဆည်းထားတဲ့အရန်ရွှေပမာဏကိုတိုးမြှင့်ဖို့နဲ့နိုင်ငံသားကလာကြသူတွေအပေါ်အကောက်ခွန်အကျိုးခံစားခွင့်ပေးထားတာကိုဖယ်ရှားပေးဖို့ဖြစ်ကြပါတယ်ရှင်
။ပြင်သစ်နိုင်ငံမှာတော့ရှေးယွဆွေးဝါဒီရဲ့ UNP ပါတီကသမရဟောင်းနီကိုလတ်ဆာကိုစီကိုခေါင်းဆောင်ဖြစ်ရွေးချယ်တင်မြှောက်လိုက်ပြီးတဲ့နောက်ပြင်သစ်နိုင်ငံရေးလောကကိုမစ္စတာဆာကိုစီတကြော့ပြန်ဝင်ရောက်လာနိုင်တယ်လို့ခန့်မှန်းတွက်ဆမှုတွေရှိလာပါတယ်။စနေနေ့ကသူ့ရဲ့မဲအများစုနဲ့အနိုင်ရခဲ့တဲ့အတွက်2019ခုနှစ်မှာသမရဖြစ်နေရွေးခံရလိမ့်မယ်လို့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။2012ခုနှစ်တုန်းကဖရန်ဆွာအိုလင်းကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်သူ့နိုင်ငံရေးလောကကထွက်တော်မယ်လို့မစ္စတာဆာကိုစီကဆုံးဖြတ်ပြောဆိုခဲ့ပူပါတယ်။
တူရကီနိုင်ငံမှာ၃ရက်ခရီးစဉ်နဲ့ရောက်နေတဲ့ပိုယဟမန်ကြီးဖရန်စစ်ရဲ့ဒီခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့ Orthodox Christianity ရဲ့ခေါင်းဆောင်ဖုန်းတော်ကြီးဘာတိုလမျိုးဦးဆောင်တဲ့ဝိပုပွဲကိုတက်ရောက်ခဲ့ပါတယ်။ Istanbul မြို့တော်မှာရှိတဲ့ Saint George Orthodox ဝိပုကျောင်းကဝိပုပွဲအပြီးမှာဘာသာရေးခေါင်းဆောင်ကြီးနှစ်ပါးကအရှိလေပိုင်းမှာခရီးရန်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်ဆိုင်းဖို့နဲ့ဒေသရင်းငြိမ်းချမ်းရေးတရားမျှတရေးတို့အတွက်မွတ်စလင်တွေနဲ့ခရီးရန်တွေအတူတွဲဆောင်ရွက်ကြဖို့အကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။လူတဦးတယောက်တည်းရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုလေးစားပြီးတော့တရားမျှတမှုငြိမ်းချမ်းမှုတို့ကိုမွတ်စလင်တွေနဲ့ခရစ်ယာန်တွေကဘုံတန်ဘိုးတွေစစ်မှန်တဲ့သဘောထားတွေရှေ့ရှုပြီးအတူတွဲဆောင်ရွက်ကြပါလို့ကြေညာချက်ထဲမှာပိုယဟမင်းကြီးဖရန်စစ်နဲ့ Orthodox အသင်းတော်ရဲ့ခေါင်းဆောင်ကြီးဘာတိုလမျိုးတို့ကတိုက်တွန်းထားပါတယ်။ပိုယဟမင်းကြီးဖရန်စစ်ဟာမတူညီတဲ့ဘာသာရေးခေါင်းဆောင်တွေကြားမှာခိုင်မာတဲ့ယဉ်ညှိမှုပုံမရရှိနိုင်ဖို့နဲ့ အရှေ့အလယ်ပိုင်းမှာခရီးရန်တွေတခြားဘာသာဝင်လူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်တူရကီနိုင်ငံကိုလာရောက်တာဖြစ်ပါတယ်စနေနေ့တုန်းကလည်းအပြာရောင်ဘလီကြီးမှာအစ္စလမ်ဘာသာရေးခေါင်းဆောင်ကြီးရာမီယာရန်ဦးဆောင်ဝတ်ပြုပွဲကိုပိုယဟန်မင်းကြီးတက်ရောက်ခဲ့ပါတယ်ရှင်
ထိုင်ဝမ်ကျွန်းမှာတော့တရုတ်နိုင်ငံကိုထောက်ခံအားပေးတဲ့လက်ရှိအာဏာရပါတီဟာရွေးကောက်ပွဲမှာမျှော်လင့်ထားရတဲ့အရှုံးများခဲ့ပြီးတဲ့နောက်ပါတီရဲ့ဝန်ကြီးချုပ်ယာရုကနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။သူ့ရဲ့မျိုးသားနိုင်ငံရေးပါတီကြီးမားတဲ့အရှုံးနဲ့ရင်ဆိုင်ခဲ့ရတာနဲ့ပတ်သက်လို့တာဝန်ယူမဲ့အကြောင်းဝန်ကြီးချုပ်ဂျန်ဂျီဟွားကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အတူကောက် KMT လို့ခေါ်တဲ့ကွန်မန်ဒန့်ပါတီဟာကာလရှည်ကြာထိမ့်ချုပ်ထားနိုင်ခဲ့တဲ့ထိုင်ဝမ်မြို့တော်တိုင်ပေနဲ့တခြားဒေသရှိခုမှာထိတ်တန့်နေရတဲ့အရှုံးပေါ်ခဲ့တာဖြစ်ပါတယ်။တရုတ်ပြည်မကြီးနဲ့ဆက်ဆံရေးကောင်းတဲ့ကောင်းအောင်တိဆောက်နေတဲ့သမရမရင်ကျောင်းပေါ်မဲဆန္ဒရှင်တွေကျေနပ်မှုမရှိဘူးဆိုတဲ့ရလဒ်ကိုအခုရွေးကောက်ပွဲကပြသလိုက်တာလည်းဖြစ်ပါတယ်
။အီဘိုလာရောဂါကြောင့်သေဆုံးသူပေါင်း9000နီးပါးရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ရက်တုန်းကသေဆုံးမှုစီးရင်နောက်ဆုံးထုတ်ပြန်ခဲ့တဲ့ထဲကနောက်ထပ်သေဆုံးသူ1000ကျော်သွားပြီလို့ WHO ကဆိုပါတယ်။အရင်တုန်းကမသိခဲ့ရတဲ့သေဆုံးစီးရင်တွေကြောင့်အခုလိုအရေးအတွက်တိတိတတ်တာမြင့်တက်သွားတာဖြစ်တယ်လို့လည်းကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကထောက်ပြပါတယ်။မတ်လတည်းကအီဘိုလာရောဂါဖြစ်ပွားနေတယ်လို့စစ်ဆေးတွေ့ရှိသူတွေက16000ထက်မနည်းရှိနေပြီးတော့အဲ့ဒီအီဘိုလာရောဂါတဲ့အလုံးနီးပါးဟာဂီနီ၊လိုင်ဘေးရီးယားနဲ့ဆီယရာလီယွန်းနိုင်ငံတွေကဖြစ်ကြပါတယ်ရှင
်
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်ဆုမြတ်မွန်နဲ့မတ်မိုဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးဖြစ်ထွန်းမှုဆုပ်ယုပ်မှုနောက်တိုင်းရင်းသားတွေနဲ့ဆက်ပြီးဖြစ်ပွားနေတဲ့စစ်ပွဲတွေအပေါ်စိုးရင်ချက်တွေအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးဆွေးနွေးပွဲတွေအပေါ်အမြင်တွေကိုကရင်အမျိုးသားအစည်းအရုံး KNU နဲ့တမရော်ကာကွယ်ရေးဦးစီးချုပ်တို့ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကနေရလာတဲ့အမြင်သဘောထားတွေအပေါ်မူတည်ပြီးအပြစ်ခတ်ရက်စဲရေးရှေ့လုံငန်းစဉ်တွေကိုဒီကနေ့မှ KNU ကမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လည်းဆွေးနွေးခဲ့ကြပါတယ်ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်
။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြင့်အောင်လှိုင်နဲ့ကရင်အမျိုးသားအစေယုံကရင်ညိုဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့တို့မနေ့ကတွေ့ဆုံပြီးတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်ဖြစ်ထွန်းမှုဆုပ်ယုပ်မှုတွေကိုဆွေးနွေးခဲ့တယ်လို့ KNU ရဲ့အထွေထွေအတွင်းရေးမှူးဖထိုးကွယ်ထူးဝင်းကပြောပါတယ
်။ဒီကိလေနဲ့တိုက်ပွဲဖြစ်တာတို့နောက်ပြီးတော့ဒီမြောက်ပိုင်းမှာကချင်းနဲ့ဘုရားဖြစ်တဲ့ပြဿနာဒါတွေကကျွန်တော်တို့ကတော့ဆွေးနွေးမှုကိုတင်ပြတာပေါ့အညီအကျတိဆောက်တဲ့နေမှာဒီလိုဖြစ်ပေါ်မှုတွေကကျွန်တော်တို့ဒီပုံမှန်ကျပြမဖြစ်ဘူးတဲ့တော့ကျွန်တော်တို့တင်ပြဆွေးနွေးတယ်နောက်တစ်ချက်ကတော့ကျွန်တော်တို့အခုတမတော်ကနေပြီးတော့ပြောတဲ့ဒီငြိမ်းချမ်းမှုကို6ချက်နဲ့ပတ်သက်တာလည်းကျွန်တော်တို့ဒီအဲငြိမ်းချမ်းမှု6ချက်တည်းမှာအချက်တစ်ချက်ကလည်းဖွဲ့စည်းပုံနဲ့ပတ်သက်တာလည်းရှိတဲ့အပေါ်မှာတိုင်းပြည်နဲ့တကယ်ဖွဲ့စည်းတဲ့ချုပ်တွေကလည်းတန်တရားရှိမှုတချို့တိုင်းပြည်ပြည်သားတွေကလည်းဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့တမတော်ကလုံးဝပြင်လို့မရဘူးဆိုတဲ့အပေါ်မှာလည်းကျွန်တော်တင်ပြဆွေးနွေးတာပေါ့
မြန်မာစစ်တပ်ဘက်ကချမှတ်ထားတဲ့ငြိမ်းချမ်းရေးမှု6ချက်အပေါ်မှာတိုင်းပြည်သားလက်နက်ကိုင်တွေရဲ့စိုးရိမ်မှုတွေကိုလည်းဆွေးနွေးခဲ့တယ်လို့ဖရိုကွယ်ထူးဝင်းကပြောပါတယ်မြန်မာစစ်တပ်ရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောက်လှိုင်ကစစ်တပ်ကချမှတ်ထားတဲ့မူ6ချက်ကိုလိုက်နာဖို့မဟုတ်ဘဲအလေးထားဖို့သာဖြစ်တယ်လို့တုံ့ပြန်ခဲ့တယ်လို့လည်းပြောပါရယ်။ဒါအပြင်ခုလွတ်တော်မှာမဲခွဲဆုံးဖြတ်ထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာထက်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးပွဲလို့တယ်လို့ဗိုလ်ချုပ်မှူးကြီးမြောက်လှိုင်ကသူ့ရဲ့သဘောထားကိုပြောဆိုခဲ့တယ်လို့လည်းဆိုပါရယ်။ KNU ဘက်ကလည်းလွတ်တော်ကဆုံးဖြတ်ထားတဲ့6ပွင့်ဆိုင်ဆွေးနွေးပွဲဆိုတာထက်ပို့ပြီးတော့ပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲကိုလိုလားတယ်လို့ဖရိုကွထူးဝင်းကပြောပါတယ
်ကျွန်တော်တို့ KNU ကတော့ခုလက်ရှိမှာကျန်တော့ဒီဟိုးဆောင်မို့လေဒီခိုင်ရမယ့်အနေထားတော့မရှိသေးဘူးပေါ့နော်တကယ်လို့ကျွန်တော်တို့ဖြည့်စီချင်တာကတော့တကယ်နိုင်ငံရဲ့ပြည်ထောင်စုမှာကျွန်တော်အကုန်လုံးပါဝင်နိုင်တဲ့အစုအဖွဲ့တွေပါဝင်တော့ပိုကောင်းတော့ပေါ့ဒါအခုပြောတဲ့14ဘွေဆိုင်တို့6ဘွေဆိုင်တို့14ဘွေတို့ဘယ်နှဖွင့်နေဆိုတာဒါပဏာမပြောတဲ့သဘောပဲလို့ဆောင်တယ်တကယ်ဒီနေ့အမယ်ဆိုလို့ရှိရင်ဒါလည်းပုံမကျက်ပြမယ်လို့ကျွန်တော်မြင်တယ်။ဒါမှမဟုတ်ကျွန်တော်တို့ကတိုင်းရင်းသားလက်နက်အဖွဲ့အစည်းတွေကတော့ဒီလိုပြစ်ခတ်ရဆဲရကနေတချင်းနောက်ပြီးတော့နေရာအတွင်းဆွေးနွေးမှုလို့ဆောင်တော့အကုန်လုံးပါဝင်နေတဲ့ အဲ့ငါ့ရဲ့ကနေဒီကိုရှင်းဖို့ရတော့ပုံမှန်တော့ကောင်းမှုတော့ပေါ့နော်
။ KNU ဥက္ကဋ္ဌမူတူစေဖို့နဲ့ KNU ကိုယ်စားလှယ်အဖွဲ့ကဒီကနေ့မှာတော့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ထပ်မံတွေ့ဆုံခဲ့တဲ့အကြောင်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကျယ်ပေးဦးလာမောင်ရွှေကပြောပါရယ်
။ရှေ့ကိုငြိမ်းချမ်းရေးစနစ်ဝဲတွေဆက်ပြီးဆောင်ရွက်နိုင်ဖို့နဲ့ဒီ political dialogue ကိုရောက်အောင်တွားနိုင်ဖို့ကိစ္စကိုဒီချင်းကတဲ့ပုံစံမျိုးဒါဝင်းကြီးပေါ်မင်းနဲ့နှိမ့်နေတာပါပဲအဲတော့ဘာရလဲလို့မေးရင်တော့တက်ကတော့ကျွန်တော်တို့ဒီလိုဖြစ်စင်နေရတော့မချာခဏတွေ့ပြီးဆွေးနွေးနေရမှာဖြစ်တော့ဒီနေ့လဲ KNU ရဲ့ဒီခေါင်းဆောင်ကိုပါဖြစ်တဲ့အတွက်တို့အားလုံးနဲ့တော့အမြင်ဖလှယ်ပြီးတော့ရှေ့ကိုဒီနေ့ခီးစဉ်နေဆက်ပြီးတော့ကျွန်တော်တို့တိုးတက်အောင်ကျွန်တော်တို့ဒီမြန်မြန်တိုးတက်အောင်ပေါ့လေဘယ်လိုများဆောင်ရွက်နိုင်မလဲဆိုတဲ့ဒီအချမ်းလေးဟာရပါတယ်ဒါတွေဆက်တော့ဆွေးနွေးဖို့တော့လိုပါသေးတယ်
တိုင်းသားလက်နက်ကိုင်အဖွဲ့များရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့အကြပြုလုပ်မယ်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့ရက်ပိုင်းလိုမှာအခုလိုကရင်အမျိုးသားလက်နက်ကိုင်အဖွဲ့ KNU နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကြားဆွေးနွေးမှုပေါ်ပေါက်လာတာဖြစ်ပါတယ်ဒါအပြင်ဒီကနေ့မှာလဲထိုင်းနိုင်ငံချင်းမိုင်မြို့မှာ NCCT ကိုယ်စားလှယ်တွေစုစည်းကြပြီးမြန်မာအစိုးရနဲ့ခိုင်မာပြီးလက်တွေ့ကြတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်အကြိုညှိနှိုင်းနေကြပါတယ်ရှင်
။မတ်တင်ကြီးထိုင်းမင်းမြန်တင်ပြသွားခဲ့တာပါရှင်။အခုဆက်လက်တင်ဆက်မယ့်အစီအစဉ်ကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အစီအစဉ်တစ်တခုဖြစ်တဲ့မျော်လင့်နှွေထွေးငြိမ်းချမ်းရေးအစီအစဉ်မှာကိုအောင်ရဲမောင်မောင်ကတာဝန်ယူတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာမျော်လင့်နေထွေးညဉ့်ရက်အစီအစဉ်ကနေကြိုဆိုပါရစေကျွန်တော်ကတော့အောင်ရမပါဘာလက်နက်ကင်တိုက်ပွဲတွေမရနိုင်သေးတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာညဉ့်ရက်ရေးကိုမျော်လင့်နေကြတဲ့တိုင်းသားပြည်သူတွေရဲ့နေ့စဉ်ဘဝတွေနဲ့ညဉ့်ရက်ရေးကြဘလို့ဆက်နေမှုရှိနေတယ်ဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနေနားဆင်ကြရမှာဖြစ်ပါတယ်ကျွန်တော်နဲ့အတူတင်ဆက်မဲ့သူတွေကတော့မမမွန်ကျော်နဲ့ကိုရဲလင့်ထက်တို့ဖြစ်ပါတယ
်ကျွန်မကမမွန်ကျော်ပါ
ကျွန်တော်ကရဲလင့်ထက်ပါ
ဒီတစ်ပတ်ဘာတွေများနားထောင်ရမလဲဗျာ
ဟုတ်ကဲ့ကိုအောင်ရဲရေမနို့2017အပြစ်ရပြီးကလေးကတနတ်တန်နေပြန်ပြီးမကြားရတော့တဲ့ကယားပြည်နယ်ကိုလေ့လာကြည့်ရအောင
်ဟုတ်တယ်မမွန်ကျော်ကြီးကယင်းီလို့သူတို့ကိုသူတို့ခေါ်ကြတဲ့ကယားဒီသားကငင်းချင်းကြီးမှရှိပြီတယ်လို့ပြောနေကြတော့ကိုယ်တိုင်သွားကြည့်ကြရအောင်ဗျာ
ထိုင်ဒီနေရာကတော့ကယားပြည်နယ်ရဲ့ထင်ကရနေရာတစ်ခုဖြစ်တဲ့တောင်ခွဲစီရီပေါ်မှာမွန်းတို့ရောက်နေကြတာနော်စီရီရှိတဲ့ကုန်းက189ပေလောက်မြင်တော့ဒီတောင်ခွဲစီရီပေါ်ကနေလှမ်းကြည့်လိုက်ရင်လိုက်ကော်မြို့တစ်မြို့လုံးကိုလှမ်းခြုံပြီးမြင်နေရတယ်နော
်ဟုတ်တယ်မမွန်ကျော်ကြီးငင်းချမ်းနေတဲ့ဂရက်ကော်မြို့ကိုကြည့်ပြီးကျွန်တော်ဖြင့်ဒီသားကန်ဒီနဲ့တွားပြီးတွေ့ကျင်လှပြီဗျာသူတို့ရဲ့ငင်းချမ်းညှော်လင့်ချက်တွေဘလို့ရှိနေလဲသိကျင်လှပြီဗျ
ဒီဒေသမှာကငင်းချမ်းလုပ်ငန်းစဉ်တွေဖော်ဆောင်တဲ့နေရာမှာရှေ့ရောက်နေတယ်လို့သူတို့ဒေသခံတွေကယူဆထားတယ်လေမြေမြုံမိုင်းကိစ္စတွေဒေသဖွံ့ဖြိုးရေးတွေအတွက် NGO တွေကဒီမြို့မှာလွတ်လွတ်လပ်လပ်လုပ်ကိုင်နေနိုင်တာတွေလည်းရှိနေတယ်လေ Like Call လေးစိတ်မှလေးရင်စိုက်ပြီဆိုရင် NGO ကလူတွေ INGO ကလူတွေနဲ့အရက်ဖက်အဖွဲ့ကလူတွေပြားမှန်းခန့်နေတာကသက်သေပဲလေ
မမကျော်ပြောသလိုပဲကြားပြည်နယ်ကအခြားပြည်နယ်တွေထက်စာရင်တော့ငင်းချမ်းနဲ့ပတ်သက်ပြီးရှေ့ရောက်တယ်လို့မြင်မိတယ်ဗျအပြစ်ရပြီးတော့ဒေသခံတွေရဲ့ဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်မဖြစ်မနေလုပ်ရတဲ့လုပ်ငန်းတစ်ခုဖြစ်တဲ့မြေမြုံမိုင်းနဲ့ပတ်သက်တဲ့ပညာပိလုပ်ငန်းတွေမှာတော့လုပ်နေကြတယ်လေ။ဒါကြောင့်ကျွန်တော်ကမြေမြုံမိုင်းထိခိုက်ရတဲ့သူတွေကကိုကျော်ဝင်းချောင်းကိုပြောပြခြင်းနဲ့ကိုကျော်ဝင်းကကလတလို့ခေါ်တဲ့ KNP လူမျိုးပေါင်းစုံပြည်သူ့မျိုးရည်တပ်ဦးမှတက်စုမှုအဆင့်လုပ်ခဲ့သူလေ။သူ့အကြောင်းနားထောင်ကြည့်ကြရအောင်နော်
။ကျွန်တော်နာမည်ကကျော်ဝင်းပါနော်။ကျွန်တော်နာမည်ကကျော်ဝင်းဒါပေမဲ့ကျွန်တော်ဒီတိုင်းလုပ်မဲ့ဟိုကစားဒီခြေတော်နဲ့ပတ်သက်ကျွန်တော်လုပ်ပါတယ်ခြေတူးပေါ့နော်ခြေတူးကနေ့တိုင်းကျွန်တော်လုပ်ပါတယ
်ဒါကျွန်တော်ကပေါ့ခြေအော်နေ့ဖောက်ရမှာနော်ဒီမျိုးဒါဒီကနေဟိုးဒီအောက်ထိထားရမှာအဲ့ဒါအရှင်ပြပြီးဆိုတာဒီဒီထက်ကရှေးလောင်လောင်ပြီးမှကျွန်တော်တို့ဥမာပေါ်ကရှေးကိုပြန်ပေါ်ပြီးမှညပုံကြောင်ခွဲကိုပြန်ထိုင်နေဒီမျိုးပေါ့နော်
ရိုက်ကော်မြို့ပန်ကန်းကြီးွာစကွင်းသုံးရက်ကွက်မှာရှိတဲ့မတန်ဆွမ်းသူများပြန်လည်ပြူထောင်ရေးခြေထူးဌာနမှာဘဝဒုတိယအတွက်ခြေထူးတက်ဆင်ပေးတဲ့လုပ်ငန်းမှာကိုကျော်ဝင်းအလုပ်လုပ်ပါတယ်။သူကိုယ်တိုင်ကလည်းခြေထူးတက်ဆင်အသုံးပြုရသူတစ်ဦးဖြစ်တယ်လေ။ ဒီကုကြောင်းဝင်လုံလုံရတဲ့ခြေထုဆက်ယုံကိုကာလာတာအဖွဲ့က2008ခုနှစ်မှာဖွင့်လှစ်ခဲ့တာပါဒီဆက်ယုံထဲမှာခြေထုလုံတဲ့ဆက်နှစ်ဆက်ရဲ့ခြေထုလုံနေတဲ့နေရာမှာဖြတ်ပို့တောက်ပို့ထားတဲ့တူတွေလွှာတွေစောက်တွေကိုလည်းတွေ့ရပါတယ်ဒါအပြင်ထုံးတဲ့မူလောင်းတဲ့ဆက်ကရိယာတွေခြေထုအတွက်တက်ဆင်မှုသစ်သားစာတွေတော်တော်များများထားတာကိုလည်းတွေ့ရတယ
်ကျွန်တော်ကဟိုမနေ့7နိုင်နေညနေ4နိုင်တိပဲကျွန်တော်လုပ်ပါတယ်အရင်နေလူကိုဆန်ကနေလာပါတယ်နော်ဒီမှာနင်းလေကျွန်တော်အလော့လောက်တယ်ညနေပိုင်း၄နာရီကနေဆိုင်ကနေပြန်ပါတယ်။တရေသေးကိုကျွန်တော်ကပုံမှန်ရှိပြီးကျွန်တော်ကလူနာမူတည်ပါနော်။တခါလေကတယောက်လာတယ်တခါလေကနှစ်ယောက်လာတယ်အဲ့လိုမျိုးပါနော်။လူနာများရင်တော့ညနေညမှုချက်လို့ပြန်ပါတယ်နော်။အဲ့လိုမျိုးရှိပါတယ
်။ဒီဆက်ယုံကကြားပြီနေတဲ့မှာတခုတည်းသောခြေတုလုပ်ပြီးတက်ဆင်ပြီးတဲ့ဆက်ယုံမှာအရင်ဒီဆက်ယုံမတိဆောက်ခင်ကဆိုရင်ခြေတုလုပ်ချင်တဲ့လူတွေကရန်ကုန်ဒါမှမဟုတ်မန္တလေးလိုနေရာမျိုးတွေသွားပြီးခြေတုလုပ်ဖို့စီစဉ်ကြရတယ်။ဒီထဲမှာကိုကျော်ဝင်းလည်းပါခဲ့တယ်လေ။ဒီဆက်ယုံမှာကိုကျော်ဝင်းလိုဘဝတူ6ယောက်ကလည်းအလုပ်လုပ်ပြီးနေပါတယ်။သူတို့အားလုံးကအရေးမကြီးတဲ့ကာလမှာသူတို့ရဲ့ခန္ဓာကိုယ်လေးကအရေးပါတဲ့ခြေထောက်တွေကိုဆွလွန်ခဲ့ရတဲ့သူတွေပေါ့။သူတို့အားလုံးခြေထုလုပ်တဲ့အတက်ပညာကိုထိုင်းနိုင်ငံမဲဆောက်ကမဲတော်စည်းကမ်းမှာ၃နှစ်နီးပါးသင်တန်းတက်ခဲ့ကြတယ်လို့လည်းပြောတယ်။ကိုကျော်ဝင်းအပါအဝင်ဒီဆက်ယုံကလူတွေကညီမြုံမိုင်းအန်ဒီကိုဘသူလိုမှထပ်မဖြစ်စေချင်ဘူးလို့လည်းပြောတယ်
။ကျွန်တော်အရင်ကတော့သူတို့ကအဖွဲ့စည်းရောကဲဟိုကကျင်းနေပြီလူမျိုးပေါင်းစုံပေါ့နော်အဲမှာကျွန်တော်စစ်တပ်လောက်ပါဒီသွားနဲ့လှူရှားနဲ့မနေ့ဟောငါနေ၃နိုင်ချိန်ပေါ့နော်ထီပြီးမှဟို၃နိုင်ချိန်မှာထီရကတိလီသွားတာပေါ့၃ချက်ပဲអော်មីကတိလီသွားတယ်ကျွန်တော်နောက်ပိုင်းတော့မသိတော့ဟိုင်းငညာနဲ့နေရပေါ့ဒီလေခေါ်စီအောင်ရောက်မှဟိုទីတာလေမျိုးပေါ့၃ရက်၃ရက်ကတိလီမှနံပါတ်ရទីတာမျိုးအဲတော့ကျွန်တော်ဒီကြားပြင်းနေမှာကျွန်တော်အရင်ချိန်ကြီးကျတော့ဘယ်လိုပြောမလဲလူလာတော့ဗောနော။မပြည့်လဲချင်းကျော်တို့ဘွားမျိုးမခံစားဖို့လဲလို့
ကိုရရင်ထက်ရင်ဝင်ကြခဲ့ရတဲ့အတိုင်းဆိုကိုကျော်ရင်ဘွားကစိတ်ဝင်စားစရာအတော်ကောင်းတာပဲနော်။သူကိုယ်တိုင်ခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရပြီးအခုတော့ဘွားတူတွေခြေထုတက်နိုင်အောင်အလုပ်လုပ်ပေးနေတာဆိုတော့ဘွားတူချင်းချင်းလေးစားစရာပဲနော်
။ကဲမမွန်ကတော့ဘသူကြောင့်ပြောပြမှာလဲ။
မွန်ကတော့လိုက်ကော်မျိုးဘွားကအငန်းရင်မုံတယောက်ရဲ့အကြောင်းကိုပြောပြချင်ပါလေ။သူ့ရဲ့နာမည်ကတော့ကိုမျိုးဝင်းလို့ခေါ်ပါတယ်။
ကျွန်တော်ကားမောင်းနေကျွန်တော်မနက် sorry မနက်9နာရီလောက်နေအင်အားထွက်ပါတယ်လက်အင်အားထွက်ပြီးတော့တနေ့ကုန်တက်စီဆွဲပါတယ်တက်စီဆွဲရတဲ့ချိန်လည်းရပါတယ်တက်ခါလေးလည်းမရပါဘူးတရက်ဝင်ငွေကတော့ပြင်းပြပြန်တွက်ကြည့်လိုက်ရင်တော့တရက်9000လောက်ပဲကျန်ပါတယ်စီ9000ဘိုးလောက်ရင်းမဲ့ဆိုပုံမှန်ဘက်ဆံက1000နဲ့1000ကျော်ဝင်ကျင်ပါဘူးမြို့နံဂိမ်းမှာထိုးပါတယ်မြို့နံဂိမ်းမှာထိုးပြီးတော့ဒီလာခေါ်တဲ့လူကားလာငားတဲ့လူရှိမှကျွန်တော်လိုက်လို့ရတာပါတခါလေလဲဈေးနှုန်းမကိုက်လဲလိုက်သွားပါတယ်ဈေးမပေါလို့ဆိုပြီးတော့ဈေးပေါအောင်လို့ဆိုပြီးတော့လိုက်သွားပါတယ
်ဟုတ်အခုကျွန်တော်ကားငားချင်လို့
ဟုတ်ကဲ့ဘယ်လဲမသိဘူးပေါ့
ကျွန်တော်ဒီမော့ဆိုသွားချင်တယ
်ဟာဒီမော့ဆိုလာကောဒီမော့ဆိုဆိုတော့ကို1000လောက်တော့ပေးရမှာကော
ဩနည်းနည်းချုပ်လို့မရတော့လား
မရဘူးအကိုကျွန်တော်အတွားပြန်ဆိုစီက9000ဘူလောက်ကုန်ပါကို
။ရပါလေအဲ့ဆိုလေ
ကျွန်တော်ဈေးဦးပေါင်းမလို့ပါဗျ။ဟု
တ်ကဲ့ပါအဲ့နားလေပါလို့ပါလို့အဲ့ဆိုလေ
။ဒေါနကူမှမွေးပါတယ်ဒေါနကူအလကငါးချောင်းမှအလေရန်တီတက်ခဲ့တယ်။အထက်တန်းရောက်တော့အာတာကတစ်ကိုပြောင်းတယ်။ဇောခင်ကလည်းဒီပညာတိုင်ရင်အတုံးမှုအဲ့မျိုးပေါ့အလောက်ကရင်ရမှလည်းမတိချတော့ပညာကိုစောက်ကန်းတိုက်ကြည့်မတင်ခဲ့ဘူးပြီးတော့ဒီယောက်ျားဆိုတော့ပတ်တန်ရှာပေါ့အဲ့လောက်ပဲပေါ့မင်းကလေးလောက်မှပညာတက်လောက်မှဆက်ရှင်ကလည်းဟိုပါပေါ့လမ်းလမ်းပန်းဆက်တွေ့ရေးလည်းမကောင်းတော့ပြီးတော့ဒီလမ်းနာကန်ဖွဲ့စီလည်းကြောက်ရတယ်စစ်သားလည်းကြောက်ရတယ်ကြောက်ရတဲ့အချိန်ပြီးတော့ဒီပညာရေးလကောက်ကောင်းတင်ချင်တော့
တစ်ချိန်လုံးကကြရပြည်နေမှာငြိမ်းညံ့မှုလေလူငယ်တွေမှာစပေးတန်ကြောင့်ပညာတပိုင်းတစားနဲ့ကြောင်းထွက် အလုံးလုံးကြရပြီးလက်နက်ကင်အဖွဲ့စည်းတဲ့ရောက်သူကရောက်အလုံးကျန်းဝင်တို့သူကလုံနေထမင်းစားလက်မမရတဲ့လူငယ်တွေအများကြီးရှိနေပါတယ်။အဲ့ဒီထဲမှာအခုပြောပြခဲ့တဲ့ကိုမျိုးဝင်းလဲပါခဲ့တာပေါ့။အပြစ်ရက်ပြီးနောက်ပိုင်းအခုကြာမှတက္ကစီကားလေးမောင်းပြီးလူလူတူတူဖြစ်လာတယ်ဆိုတော့ကိုသူကပြောပြသွားတာပါကိုအောင်ရဲ့ရေ
။မမွန်ကျော်ရေးကြားခဲ့ရတဲ့အတိုင်းဆိုအရင်တုန်းကဒီနယ်မြေမှာညီငယ်ရေးဖြစ်စဉ်တွေကောင်းကောင်းမရှိခဲ့လို့အဲ့ဒီတုန်းကလူငယ်တွေကအခုရွေရောက်ပြီးလှုပ်လှုပ်ကြတဲ့အခါမှာပညာရေးလိုအပ်ချက်တွေရှိနေသလိုအလုပ်ကံခွင့်နှံ့တွေလည်းတိတ်မရကြတဲ့အနေအထားလို့ဆိုလိုချင်တာပေါ့နော်။ကိုရင်းလင်းထက်ကရောဘာတွေများသတိထားမိလဲဆိုတာပြောပါဦးလား
။ကိုအောင်ရေးအကောင့်ဘက်ကကြည့်ရင်တော့အခုဆိုရင်ကြားပြည်နယ်ကအပြည့်ရဲ့ကာလနောက်ပိုင်းငင်းချင်းကိစ္စတွေလှုပ်လာနိုင်တော့အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းအတော်များလာတယ်လေ။လူငယ်တွေအနေနဲ့လူမှုအဖွဲ့အစည်းတွေပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေအဖြစ်နဲ့လှုပ်ရှားဖို့ကလည်းတက်တက်ကြွကြွရှိတာကိုလည်းတွေ့ရတယ်။အထူးသဖြင့်တော့ဒီမြေမြုပ်မိုင်းကိစ္စနဲ့ပတ်သက်ပြီးစစ်တမ်းကောက်တာတွေပညာပိတ်လုပ်ငန်းလုပ်တာတွေကိုလည်းတော်တော်လေးလှုပ်ဆောင်နေတာကိုတွေ့ရတယ်
။မြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့ကြားပြည်နယ်ထဲမှာသတိထားရမယ့်နေရာတွေရှိနေသေးတယ်လို့မတူဖော်ရသေးတဲ့မြေမြုပ်မိုင်းတွေလည်းရှိနေသေးတယ်လို့မြေမြုပ်မိုင်းပညာပေးလှုံ့ဆော်နေတဲ့ KNY လူငယ်များတက်မက UKSY ရဲ့ဖွဲ့ကောင်းဆောင်တူဖြစ်တဲ့ကိုတီတီကလည်းအခုလိုပြောခဲ့သေးတယ်လေ။
ဒီအထူးပြည်ဒီဟိုအရှိပိုင်းတော့ရှင်းမြောက်ပြောရအောင်နော်။ဒီနေစာတန်မြင့်ရှိခဲ့ကအဆူဆုံးပေါ့နော်။ဖြစ်ရှိမယ်နော်မော်ကြီးတွေကရှိမယ်ဒီသူပြည့်ဒီကျွန်တော်တော်လိုက်အုပ်စုတွေပေါ့နော်အခြေဆိုင်အခိုင်အမာခြေဆိုင်ခဲ့တဲ့နေရာပေါ့နော်အဲနေရာတွေကအများဆုံးရှိရှေ့ပိုင်းပုံများလဲနောက်ဒုတိယတစ်ခုကဒီတက်တိုင်းနဲ့ဒါတော့တိုင်းနဲ့လော်ဘီတိုင်းရဲ့အလျက်စီဒီလက်စီကျူနဲ့တော်တော်အောက်မှာလည်းရှိသေးတယ်ပေါ့နော်
ဆစောကမိုင်းထီလို့ခြေထောက်ဆုံးရှုံးရတဲ့ကိုကျော်ဝင်းလူတွေထမက်ဖြစ်အောင်လှုပ်ကြရမှာတော့ဟုတ်ပါတယ်ဒါပေမဲ့တစ်ဖက်မှာကျတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေဒီဒေသမှာတော်တော်များလာတာကိုတချို့ဒေသခံတွေကသိမကြိုက်ကြဘူးတယ်လေ
တချို့ကလည်းအခုဆိုဒီအဖွဲ့အစည်းတွေများလာတာဟာငင်းရဲကြီးဖြစ်စဉ်တိဆောက်တဲ့နေရာမှာပထမဆုံးအဆင့်ဖြစ်တဲ့အပြစ်ရဲ့အဆင့်မှာတိုက်ပွဲတွေပြန်ဖြစ်တဲ့အတွက်ဖွံ့ဖြိုးရေးကိစ္စတွေမှာဒီဒေသကိုအာရုံစိုက်ပြီးတော့လှုပ်လာနိုင်တာလို့လည်းအကောင့်ဘက်ကရှုမြင်မှုတွေရှိနေပြန်ပါတယ်
ဒါပေမဲ့ကြားပြည်နယ်မှာစစ်မှန်တဲ့တိုးတက်မှုဖြစ်ဖို့ခက်ခဲနေသေးတယ်လို့လည်း KNY တိုးတက်ရေးအဖွဲ့ရဲ့ဗဟိုလုံးမှုဆောင်ဆရာဒန်နီယယ်ကလည်းအခုလိုပြောထားသေးတယ်နော
်ဥမာတိုးတက်မှုဆိုတာကကျွန်တော်တို့လူချင်းတဲ့တိုးတက်မှုနဲ့အခုဖြစ်နေတဲ့တိုးတက်မှုကတော့ဟိုညီတော့မညီဘူးကျွန်တော်တို့အတွေ့ကဥမာဒီတိုးတက်လာတယ်ဆိုတာလက်မျက်စိနဲ့မြင်ရတာကဟိုလာတာဓာတ်တွေရှိလာမယ်ကားတွေအများကြီးဖြစ်လာမယ်ဒါကတိုးတက်မှုကျွန်တော်တို့အဆောက်အဦတွေဟိုရှိလာမယ်အများကြီးရှိလာတယ်ဒါကကျွန်တော်တို့အတွက်တိုးတက်မှုလို့ကျွန်တော်တို့မခိုင်ဘူးကျွန်တော်တို့တိုးတက်စေချင်တာကဟို knowledge ပေါ့နော်ဒီအသိပညာဟိုနောက်မှဒီဥမာနိုင်ငံရေးအမှတ်ခချက်ရှိတာတို့စသဖြင့်ဒီလူခွေးပိုင်းဆိုင်ရာအဲ့ဒါတွေကျွန်တော်တို့ကတိုးတက်စေချင်တာ
ဒေတာဖွံ့ဖြိုးရေးအတွက်အခြေသဖြင့်ဆက်ပြီးတော့တည်တံ့ဖို့ဆိုရင်ငင်းချမ်းရေးဖြစ်စဉ်ကခိုင်မာဖို့လိုတယ်လို့လည်းသုံးသပ်ကြတယ်ဒါမှလည်းရှေ့ဆက်လုပ်ရမယ့်မြေမြုံမိုင်းခြောက်ဖွေးရေးလုပ်ငန်းတွေငင်းငယ်ရေးလုပ်ငန်းတွေရှေ့ဆက်သွားနိုင်မှာလို့ကာလာတာအဖွဲ့ရဲ့မြေမြုံမိုင်းစက်ရုံကျန်းမာရေးတာဝန်ခံဦးစုမှုအောင်ကလည်းပြောသေးတယ်လေ
။ငင်းငယ်ရေးကတော့ဟိုဘယ်လိုပြောမလဲကျွန်တော်တို့တူတူတောင်နဲ့လည်းလုပ်လို့ရတဲ့ဟာမဟုတ်ဘူးနော်။တစ်ဖွဲ့စည်းအဖွဲ့စည်းတစ်ခုတည်းနဲ့လုပ်လို့ရတဲ့ဟာလည်းမဟုတ်ဘူး။ဒါကတော့ငင်းငယ်ရေးဆိုတော့ဒီဆိုရနဲ့ကျွန်တော်တို့ဒီတိုက်ခန့်အဖွဲ့စည်းတွေနဲ့ဟိုအကုန်လုံးဟိုဘယ်လိုပြောမလဲဒီတဘောရာជីជីနဲ့ပေါ့နော်အကုန်လုံးနှုတ်နှစ်ဖက်ဟိုဘယ်လိုပြောမလဲဒီငင်းချိုင်းကိုတစ်ဖက်တည်းလဲလူလားလို့လည်းမရဘူးပေါ့နော်နှုတ်နှစ်ဖက်ကငင်းချိုင်းကိုလူလူလားလားနဲ့လှုပ်မယ်ဆိုရင်တော့ဖြစ်နိုင်ပါတယ်အဲဒီပုံမှာတော့ငင်းချိုင်းမရှိရင်တော့ကျွန်တော်တို့ဒီအဓိကတော့ပြည်သူတွေပေါ့ပြည်သူတွေရဲ့အစားအဝတ်နေရေးတို့ဘာတို့ကတော့အများကြီးခက်ခဲရှိတယ်ပေါ့နော်ငင်းချိုင်းဟိုကောင်းလာပြီဆိုရင်တော့အဆက်ဆက်ရတော့ကျွန်တော်တို့တိုင်းပြည်ကတော့တိုးတက်လာ
ဟုတ်ကဲ့ကိုရဲလင်းတဲ့နဲ့မမွန်ကျော်ရီလက်နက်ကင်တိုက်ပွဲတွေပြန်မဖြစ်တော့ပေမဲ့ရှိနေတဲ့ညီညာရေးကိုတည်တက်အောင်လုပ်ပြီးတော့ဒီကနေထာဝရညီညာရေးဖြစ်ဖို့နဲ့ဒီဒေသတိုးတက်ဖို့မျိုးရေးတွေကိုမျှော်လင့်နေကြတဲ့ကြားပြည်နယ်တွေကပြည်သူတွေရဲ့မျှော်လင့်ချက်စကားသံတွေကိုဒီတစ်ပတ်မျှော်လင့်နေထွေညီညာရေးစီစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များခင်ဗျာရှိတဲ့ဘက်မှာလည်းပြည်သူတွေရဲ့ညီညာရေးမျှော်လင့်ဆောင်စားနေတဲ့စကားသံတွေကိုဆက်လက်တင်ပြတော့မှာဖြစ်ပါတယ်။ရှိတဲ့ဘက်မျှော်လင့်နေထွေညီညာရေးစီစဉ်မှာပြန်လည်ဆုံတွေ့ကြဆိုလာခင်ဗျာ
။ရဲမမောင်တင်ဆက်တဲ့မျောလင့်နှွေထွေးညင်ချမ်းရေကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ VOA ကနေတင်းငွေနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA American အတန်ရဲ့တင်းငွေနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။
VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ30ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးသွားမယ့်10နိုင်တီစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190ရောကနေပြီးတော့လည်းတိုးချဲ့ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲကတက်ကြီးစကားကဏ္ဍမှာတော့
လွတ်လပ်တဲ့ဗမာပြည်ပထမဆုံးဝန်ကြီးချုပ်ဦးနုပါတကယ်ဝန်ထမ်းတဲ့သူတနေတဲ့တစ်ချိန်နဲ့ဒုဗမာအစည်းအရုံးကိုဝင်ခဲ့ပြီးတခင်ပွဲခံယူခဲ့ပါတယ်
ဆရာမောင်စွမ်းကြီးဒီတစ်ပတ်ပါအကြောင်းတွေပြောပြထားတယ်လဲဆိုတော့မကြခင်ကြားကြမှာပါခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးအနေနဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍမှာဒေါက်အောင်ဆန်းစုကြည်နဲ့တမရော်ကောင်းဆောင်တွေပြန်လည်တင်ပြနိုင်ကြပါဦးမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချပါရယ်မိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင်
ဒီရည်ရပိုင်းကဒေါ်ဆန်းစုကြည်ဟာတက်တော်ရဲ့အတက်မတော်သားအမတ်တွေကိုလိုဝင်ဘာ29ရက်နေ့ညမှာပြုလုပ်မဲ့အလွတ်တဘောညစာစာပွဲတစ်ခုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒါပေမဲ့စိတ်မကောင်းစရာတက်မတော်သားအမတ်တွေမတက်ရောက်နိုင်ခဲ့ကြပါဘူး။ NLD ပါတီကိုအကြောင်းပြန်တဲ့စာမှာဘလို့အကြောင်းပြထားတယ်မသိနိုင်ပေမဲ့တက်မတော်သားအမတ်တယောက်ဖြစ်တဲ့ဘုံမကျုပ်တင်ဆန်းကသူတို့ပြည်သားလုပ်တဲ့ညစာစာပွဲနဲ့တိုက်ဆိုင်နေလို့မတက်နိုင်တဲ့အကြောင်းနောက်လွတ်တော်အစည်းအဝေးကာလကြာရင်တော့ဖိတ်ကြားမှုကိုလက်ခံပြီးတက်ရောက်နိုင်မယ်လို့ထင်တဲ့အကြောင်းဒီရည်ကိုပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့လက်ရှိတက်မတော်ကောင်းဆောင်တွေရဲ့ဆက်ဆံရေးဘယ်လိုရှိနေသလဲ။ဆက်ဆံရေးမကောင်းမှုဆိုရင်တိုင်းပြည်နောင်ရေးကောင်းနိုင်ပါဦးမလား။ဒီပြဿနာဘယ်လိုဖြေရှင်းနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းဗိုလ်ချုပ်မှုကြီးတန်းရွှေကောင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါက်ဆန်းစုကြည်ကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်။အချိန်များစွာနေအကျယ်ကျုပ်ချထားပြီးလွတ်မြောက်နေချိန်တွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်။နောက်ဆုံး2003ခုနှစ်မေလတုန်းကဆိုရင်တပည့်ရင်မှလုတ်ကြံတက်ဖြတ်ဖို့အထိကြိုးစားခဲ့ပါသေးတယ်။စစ်ကောင်းဆောင်တွေဟာ2008ဖွဲ့စည်းပုံခြေကံဥပဒေကိုစိတ်ကြိုက်ရေးဆွဲနှီးပေါင်းစုံ3ပြည့်အတည်ပြု2010မှာစိတ်ကြိုက်အဖြေတွေထွက်လာအောင်ဖန်တီးထားတဲ့ရွေးကောက်ပွဲကျင်းပပေးပြီးတဲ့နောက်မှသာဒေါက်တာဆန်းစုကြည်ကိုနေအိမ်အကျယ်ချုပ်ကလွှတ်ပေးခဲ့ပါတယ်။နောက်ဆုံးလက်ရှိမြင်တွေ့နေရတဲ့အဆိုရအဖွဲ့လွှတ်တော်တွေပုံဖော်ပြီးကမှတမရဦးသိန်းစိန်ဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတာတွေလုပ်ပါတယ်တဆက်တဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးနှိပါလွှတ်ပေးဒေါက်ဆန်းစုကြည် NLD နဲ့အတိုက်ခံအားလုံးကိုနိုင်ငံရေးလှုပ်ခွင့်ပြုနောက်ဆုံး2012မှာကြားပြည့်ရွေးကောက်ပွဲကျင်းပပေးပြီးလွှတ်တော်ရဲ့ခေါ်သွင်းတဲ့အထိလုပ်ခဲ့တာပါပြောရရင်စစ်ကောင်းဆောင်တွေရဲ့ပြုမှုဆောင်ရွက်ပုံတွေဟာနိုင်ငံတကာကအာအာသိရလောက်အောင်မြန်ဆန်ခဲ့ပါတယ်
။နိုင်ငံရေးမှာအပြည့်အဝလုတ်ကန်ခွင့်ရလာပြီဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာအစပိုင်းမှာဆရာနာရှင်တွေပြုပေါ်ဖိနှိပ်ရွေးဆွဲခဲ့တာတွေနဲ့ပတ်သက်ပြီးခွင့်လွှတ်တယ်ဘယ်လိုမှသဘောမထားဘူးအမျိုးသားပြန်လည်တင်ပြရေးကိုပဲလုပ်ချင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။2012ရွေးကောက်ပွဲကာလရောက်တော့တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံပြင်ရေးတိုင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးဆိုတဲ့ကြွေးကြော်စံနဲ့ရွေးကောက်ပွဲဝင်ခဲ့ပါတယ်။သူရဲ့ဖခင်တည်ထောင်ခဲ့တဲ့တပ်မတော်ကိုတိုင်းဝန်ရှိပါတယ်ဖြစ်ခဲ့ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။အဲ့ဒီချိန်လောက်ထိကတော့ဒေါက်ဆန်းစုကြည်နဲ့တပ်မတော်ခေါင်းဆောင်တွေရဲ့ဆက်ဆံရေးဒီလောက်ဆူဆူရွရွမဖြစ်သေးပါဘူး။2013ခုနှစ်တည်းရောက်လာတော့ဒေါက်ဆန်းစုကြည်ဟာဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုစလုပ်ပါတယ်။ဖွဲ့စည်းပုံပြင်ရေးထဲမှာအဓိကအားဖြင့်ပုံမှန်436ပြင်ဆင်ရေးပါ။ပုံမှန်436ဖော်ပြချက်အရဖွဲ့စည်းပုံတွေကပြဋ္ဌာန်းချက်တစ်ခုခုပြင်နေတယ်ဆိုရင်လွှတ်တော်တွေကအမတ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်မှပြင်နိုင်မယ်။အချို့ပုံမှန်တွေကတော့ပြည်လုံးကျဆန္ဒခံယူပွဲလုပ်ဖို့လိုတယ်ဆိုပြီးပြဋ္ဌာန်းတာဖြစ်ပါလေအသေးသေးကတော့ဖွဲ့စည်းပုံတွေကဘာပြင်းပြင်းတက်မတော်ပဲနဲ့သဘောတူညီချက်ယူရမယ်လို့ဆိုလိုတာပါဒါကိုဒေါက်ဆန်းစုကြည်က
တမရောကတာသဘောမတူရင်ဖွဲ့စည်းပုံတွေကဖဲချက်ပုံမှာပြင်လို့မရနိုင်ဘူးဒါဟာဖွဲ့စည်းပုံပြင်ရတဲ့အချိန်မှာလည်းအဟန္တာအနောက်ရှက်ဖြစ်နေတယ်ဒါကြောင့်တမရောသားတွေသဘောတူတူမတူဘူးရေကောက်ခံအမှတ်တွေပြင်ပြင်ပြင်လို့ရတဲ့အနေအထားဖြစ်အောင်လုပ်ချင်နေဆိုပြီးသဘောထားထုတ်ပြန်ပါတယ်အတိအကျပြောရရင်၄-၃-၆ပုံမှန်နဲ့ပတ်သက်လို့ NLD ရဲ့သဘောထားဟာလွတ်တော်အမှတ်စုစုပေါင်းရဲ့ထောက်ဝက်ကျော်မဲဒါမှမဟုတ်စစ်သားတွေမပါတဲ့ရွေးကောက်ခံအမှတ်တွေကြီးပဲဆိုရင် အမတ်တွေရဲ့၃ပုံ၂ပုံကျော်မဲရလို့ရှိရင်ပြင်ကျင်တယ်လို့ဆိုလိုတာဖြစ်ပါတယ်။နောက်ပိုင်း၈၈မျိုးဆက်ပွင့်လင်းအဖွဲ့နဲ့ပူးပေါင်းပြီးလူထုဆန္ဒလက်မှတ်ကောက်ခံတာစီယုံဟောပြောတာတွေလုပ်ခဲ့ပါတယ်။အဲ့ဒီစီယုံဟောပြောပွဲတွေမှာဒေါအောင်ဆန်းစုကြည်ကပုံမှန်၄-၃-၆ပြင်ရေးလုပ်တာဟာတက်မတော်ကိုဂုံတိတ်ခါရှိရှိစစ်တမ်းလျားပြင်ရေးလုပ်တာဆိုပြီးတော့လေအတိအလင်းထုတ်ဖော် ရွေးကောက်ခံအမတ်တွေကြီးတက်တက်နဲ့ပြင်နာရေးဆိုတာဟာတက်မတော်ရဲ့ကံကြမ္မာလက်ရှိတက်မတော်ခေါင်းဆောင်တွေရဲ့ကံကြမ္မာနဲ့အရင်စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာအလုံးရွေးကောက်ခံအမတ်တွေလက်ထက်အပ်ရမယ်ဆိုတာနဲ့အတူတူပါပဲဒီအခြေအနေတွေကြောင့်တက်မတော်ခေါင်းဆောင်တွေဟာဒေါအောင်ဆန်းစုကြည်အပေါ်ခါခါတီတီဖြစ်လာတာပါတဆက်တည်းဒေါအောင်ဆန်းစုကြည်နဲ့ NLD ရဲ့ဟောပြောချက်တွေကြောင့်ယဟန်ရှင်လူပြည်သူတွေကလည်းတက်မတော်အပေါ်အမြင်မကြည်လင်ဖြစ်ဖွဲ့စည်းပုံပြင်ရေးပိတ်ဆို့ဟန်တာသူတွေဖြစ်တဲ့ဆိုပြီးပိုပြီးမုန်းတီးလာကြပါတယ်။အဲ့ဒီအခြေအနေကိုလည်းတက်မတော်ခေါင်းဆောင်တွေမကြိုက်ကြပါဘူး။ပိုဆိုးတာကလွတ်တော်တွေမှာဒေါအောင်ဆန်းစုကြည်နဲ့ဥက္ကရသူရဥရွှေမန်းရဲ့မဟာမိတ်ပြုမှုပါ။လက်ရှိတက်မတော်ခေါင်းဆောင်တွေဟာသူရဥရွှေမန်းကိုတက်မတော်ကိုပြည်ခိုင်ပြိုးလက်အောက်တသွင်းဖို့ကြိုးစားသူတက်မတော်ခေါင်းဆောင်မှုကိုစိန်ခေါ်သူတယောက်ဖြစ်မြင်ထားပါတယ်။ဒီလိုအခြေအနေအောက်မှာတက်မတော်ခေါင်းဆောင်တွေဟာဒေါအောင်ဆန်းစုကြည်ကိုအမြင်မကြည်လင်ယုံကခါခါတီးတီးဖြစ်တဲ့အဆင့်ထိရောက်နေရတာမဆန်းပါဘူး
။ဒီအတွက်ဒေါအောင်ဆန်းစုကြည်အနေနဲ့လက်ရှိလမ်းကြောင်းအတိုင်းတက်မတော်ခေါင်းဆောင်တွေနဲ့ထိတ်တိုက်ရင်ဆိုင်ပြီးစစ်တမ်းရပြန်ပို့ရေးကိုပဲဆက်ကြိုးစားနေမလား။တက်မတော်ခေါင်းဆောင်တွေယုံကြည်မှုရအောင်တက်မတော်ခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်သူ့ရဲ့စင်ကြပ်ဗျူဟာကိုပြောင်းမလား။ပြန်စစ်သားပုံသက်မှုအချိန်ရောက်နေပြီဖြစ်ပါကြောင်းကြေပြလိုက်ရပါမယ
်ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်ခရော့လာမဲ့အင်ကားနေတိုက်ရိုက်လေးလိုင်းမှာကိုဇော်ဝင်းလိုင်ကဘာရီဆွနေမလဲဆိုတာနားဆင်ကြည့်ပါ
ရှင်ကနရန်ကုန်မြို့ပေါ်မှာကားရပ်နိုင်တဲ့နေရာအလုံးလောက်မရှိတာနိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာမော်တော်ယာဉ်တွေကိုလမ်းဘေးမှာစီကတ်မရှိရပ်ထားကြတာတွေကြောင့်ယင်ကြောပိတ်ဆို့မှုတွေတနည်းတခြားကြီးထွားလာနေပါတယ်လက်ရှိဖြစ်ပေါ်နေတဲ့ယင်ကြောပိတ်ဆို့မှုတွေကိုစနစ်တကျဘလို့ကင်တွယ်ဖြေရှင်းသင့်ပါတယ်လဲဂုံးကြော်တရားတိဆောက်ခြင်းဟာယင်ကြောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးမယ့်အဖြေလားဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါပါတယ်
ဒီရတရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနဲ့အင်္ဂါနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါရယ်တရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရယ်ရှင်ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးသနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အဖြစ်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ပြောပြပေးချင်ပါတယ်။ပြည်မျိုးကသောရရှင်ကျော်စုံမင်းကတော့ဗီဒီယိုကနေပြီးတော့နှစ်သစ်ကူလက်ဆောင်အဖြစ်နဲ့ပြက်ကရင်တစ်ခုတောင်းရင်နဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာ VOE ကဇက်တိုက်ထုတ်လွှင့်ပေးသွားတဲ့မြန်မာနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမေးမြန်းခန်းတွေပေါ်မှာသဘောကျကြောင်းခုလိုရေးလာပါတယ်
ကျွန်တော်ကတော့ VOE ရဲ့ပြည်နယ်သတင်းရှင်တယောက်ဖြစ်ပါတယ် Radio နဲ့ VOE TV ကိုရှစ်ပေဆလောင်းနဲ့ကြည့်ရတဲ့အတွက်သတင်းရှင်ပရိသတ်လို့နှမျိုးပြောရတာဖြစ်ပါတယ်နှစ်စဉ်နှစ်တိုင်း VOE Calendar ရနေတဲ့သူတယောက်လည်းဖြစ်ပါတယ်အခုလည်းပဲ2015ပြည့် ပြက်ကလေးကိုလက်ဆောင်ရခြင်းနဲ့အတွက်မေတ္တာရက်ခံရပါတယ်ခင်ဗျာ။ဦးတန်းလွင်ထွန်းနဲ့ကြည်လေးကြီးပြူတာကိုလည်းအင်တန်မှသဘောကျနှစ်သက်ပါတယ
်။ပြည်မျိုးကသောရရှင်ကျော်စုံမင်းပြက်ကလေးတောင်းရင်နဲ့ဖြူကအစီအစဉ်တွေကိုနားထောင်ပြီးတော့သဘောကျလို့စာရေးလာတာဖြစ်ပါတယ်။ကျမ်းမာပါရဲ့လားခင်ဗျာ။ကျွန်တော်အငိမ့်ဆောင်ဝန်ထမ်းမှဆွေပြအစားချီပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ဦးကျော်မိုးကလည်းVOA နဲ့သူရဦးရွှေမန်တွေ့ဆုံမေးမြန်းခန်းကိုနိုဝင်ဘာလ22ရက်နေ့မှာ VOA ကနားဆင်လိုက်ရပြီးတော့အရန်သဘောကျလို့ပါဆိုပြီးတော့စာရေးလာပါတယ်ရှင်
။သူရဦးရွှေမန်နဲ့တွေ့ဆုံမေးမြန်းခန်းကိုနိုဝင်ဘာလ22ရက်နေ့က VOA မှာနားဆင်ရပါတယ်။အလွန်ကောင်းပါတယ်မေးမြန်းတဲ့အချက်တိကျမှုထိမိမှုပြည့်စုံမှုအတန်နဲ့အတန်ဓာတ်အစအလွန်ကောင်းပါတယ်။ပြည်သူအများသိကျင်နေတဲ့ချက်တွေကြီးထိထိမိမိပြည်သူကိုစားမေးမြန်းပေးတာပါ။ဒီတိုင်ကျွန်တော်နိုင်ငံဟာအလွန်ရေးကြီးတဲ့အခြေအနေကိုရောက်နေတာပါအခါအားလျော်စွာအခွင့်အာဏာတိုင်းတွဲဆုံမေးမြန်းထုတ်လွှင့်ပေးဖို့လဲအလေးနဲ့မြစ်တာရက်ခံပါတယ်ပြောတာတွေလဲ reasonable ဖြစ်ပါတယ်ဥအောင်တော်ကိစ္စလွဲလို့ပေါ့တကယ်တော့အကြောင်းအချက်တွေကမမှန်မှန်စီစစ်ပြီးမှမမှန်ရင်ပြင်းထန်ကန့်ကွက်မှန်နေဝင်ခံရုံပေါ့အကြောင်းအရာမှန်နေရင်ကောကိုယ်စလဲမှုကော်မတီဥက္ကဋ္ဌမှုစွန့်မိတ်ပြီးတော့ဆန့်ကျင်ကန့်ကွက်တော့မှလားထားပါတော့လေဒါကပုဂ္ဂိုလ်ကြီးကိစ္စပါအဓိကဦးတန်းလွင်ထွန်းရဲ့မိမြန်းပုံကောင်းလွန်းလို့ချီးမွမ်းထောပနာပြုတာပ
ါကျွန်တော်ဘယ်ပါတီဝင်မှလည်းမဟုတ်ပါဘူးတကယ်သဘောကျလို့ဒီစာကိုရေးပြတာပါကျမ်းမာရှင်လမ်းပါစေအကြောင်းညင်ညွတ်ပါစေဆိုပြီးတော့ဦးကျော်မိုးစာရေးပြောလာပါတယ်လေးဝင်ပြိုင်အင်တာဗျူးတွေကိုစာနဲ့လည်းအပြည့်အစုံဖော်ပြပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့
အမေစုတမရကာကျုံနဲ့လွတ်တော်ဥက္ကဋ္ဌတို့အင်တာဗျူးပေးတာကျေးဇူးထူးတင်ပါတယ်အင်တာဗျူးအပြည့်အစုံကိုဗီဒီယိုရထုတ်တာကိုလည်းပြန်ဖတ်ချင်ပါတယ်ခင်ဗျဖြန်းညက်ကပ်ဖြစ်မှာလဲစိုးရိမ်ပါတယ်အခုကသတင်းပိုင်းစတွေပဲဖတ်နေရလို့ပါတင်ထားတာရှိရင်လည်းညွှန်ပြပေးပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်စာနဲ့အပြည့်အစုံကျွန်မတို့ VOA မြန်မာဝိုင်းရဲ့ website မှာတင်ထားပေးပါရနော်အစပိုင်းတော့ကဒီအပိုင်းစပဲဖတ်ရတယ်ဆိုတာကကျွန်မတို့အဲ့အပိုင်းခွဲပြီးတော့ထုတ်လွှင့်ပေးနေတာထုတ်လွှင့်ပေးပြီးတဲ့နောက်ကိုပဲအဲ့နေ့အလိုက်တင်ပေးနေတာဖြစ်လို့ပါအခုတော့ interview လေးခုစလုံးလဲထုတ်လွှင့်ပေးသွားပြီမလို့အစအဆုံးကျွန်မတို့ရဲ့ website မှာသွားပြီးတော့ဖတ်ရှုလို့လဲရပါတယ် video ကြည့်မယ်ဆိုရင်လဲ video အစအဆုံးအကုန်လုံးတင်ထားပေးပါတယ်ရှင် video ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့ကျမတို့မြန်မာနိုင်ငံကကောင်းဆောင်ကြီးတွေနဲ့ VOA ဌာနမှဦးတန်းလွင်ထွန်းမြန်မာနိုင်ငံမှာအင်တာဗျူးလုပ်ထားပြီးတော့ရုပ်သံရေဒီယိုနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးခဲ့တာကိုသောရရှင်နေကျေးဇူးတင်ကြောင်းရေးလာကြတဲ့စာတွေကိုဖော်ပြပေးခဲ့တာပါသောရရှင်နေရဲ့ရင်ဖွင့်စာတွေကိုမပြောခင်တော့အခုအနောက်တိုင်းဒေးလီတဘုံနဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ဒီတစ်ပတ်တော့သောရရှင်ကိုရိုင်းတောင်းဆိုထားတဲ့အင်္ဂလိပ်သချင်းလေးတဘုံနဲ့ဖြောပြပေးခြင်းတော့ပါဒီသောရရှင်ကတကုံမျိုးသစ်မြောက်ပိုင်းကသောရရှင် Richard ခင်မောင်ကြီးဖြစ်ပါတယ်။မြမသင်္ဘောသားတွေအတွက်နဲ့ပင်လယ်ခီးသွားနေသူတွေအတွက်တချင်းလေးတပုတ်မြစ်တာဒေးလက်ဆောင်ပေးဖို့ကျမတယ်တဲ့တချင်းနမည်ကဟီပါတဲ့။ဒီတချင်းဟောင်းလေးကိုအငယ်ကလွန်ခဲ့တဲ့နှစ်ပေါင်း90လောက်ကသင်္ဘောသားတဦးမန္တလေးက ABM ကျောင်းမှာစူပြခဲ့တော့ကတခါပဲကြားဖို့ပါတယ်တဲ့။ဒီတချင်းလေးအခုပြန်နားထောင်ခြင်းလို့လွှင့်ပေးပါဆိုပြီးတော့တကုံမျိုးသစ်မြောက်ပိုင်းကသောရရှင်အင်ကရစ်ချတ်ခင်မောင်ကြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ကျမဒီသတင်းလေးကိုရှာကြည့်တော့ကျမအွန်လိုင်းမှာရှာတွေ့ပါတယ်နော်ဒေးဆိုသူ Tell me why net ဒီဆိုထားတဲ့ he ဆိုတဲ့သတင်းကိုဒီသောရရှင်လည်းတောင်းဆိုရမလို့တခြားသောရရှင်တွေလည်းကြားဖို့အောင်လို့ဒီအဆိုရောအမျိုးသမီးကြီး Tell me why net ဒီဆိုထားတဲ့ he ဆိုတဲ့သတင်းဟောင်းလေးကိုရှာဖွေပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်နော်ဒေးတောင်းတဲ့သောရရှင်အင်ကရစ်ချတ်ခင်မောင်ကြီးရောတခြား VOA တိချစ်သောရရှင်အားလုံးရောဒီသတင်းလေးကိုနှစ်ချိုက်ခံစားနိုင်ကြပါစေရှင်
A symphony. He lights every star that makes our darkness bright. He keeps watch all through each long and makes him sad.
ဆိုတော့ Tammy Wynette ဒီဆိုထားတဲ့ He ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။သရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ဖြစ်နေမြန်မာတချင်းတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်ရှင်။မြန်မာနိုင်ငံအနေနဲ့ရရကရေးပို့လာကြတဲ့သရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။ပထမအဦးဆုံးဒီရွှေချင်းမြို့နယ်ကဆရာဆရာမများဆိုပြီးရေးလာတဲ့သရရှင်ကတော့ပဲခူးတိုင်းရွှေကျင်မြို့နယ်ကမူလာတန်းကျောင်းအုပ်တွေရေးလာတဲ့စာဖြစ်ပါတယ်လို့ရေးထားပါတယ်။အဲဒီပဲခူးတိုင်းရွှေကျင်မြို့နယ်ကမူလာတန်းကျောင်းအုပ်တွေဆိုပြီးရေးလာတဲ့သရရှင်အစားထဲမှာဘာလို့များရင်ဖွင့်ထားတာပါလဲ
။ရွှေကျင်မြို့နယ်ပညာရေးဌာနမှာတော့စီမံချက်တို့အစည်းအခမ်းစာတို့ရေးရတာကအဓိကအလုပ်တစ်ခုလို့ပြောရမလားပဲ။ဘာဖြစ်လို့လဲဆိုတော့အကြောင်းမျိုးမျိုးပြပြီးတလောက်ကိုအစည်းအခမ်းစာနဲ့စီမံချက်အနည်းဆုံး9ဆောင်လောက်တောင်းပါတယ်။ကျောင်းတွေဟာစကောင်းကောင်းမတင်ရပဲစီမံချက်အစီရင်ခံစာကိုပဲရေးသားပြီးပေးပို့နေရတာပါလမ်းစရိတ်တွေကုန်ပြီလူတွေသာပင်ပန်းကြရပါတယ်ခိုင်းတဲ့အလုပ်တွေကလည်းများသလားမမေ့ပါနဲ့တခြားမြို့နယ်တွေမှာဆိုအဲ့ဒီလောက်အစီရင်ခံစာတို့စီမံချက်တို့မတောင်းပါဘူးအလုပ်သာပို့လို့ရပါတယ်အခွေရေးကြတော့အခြားမြို့နယ်ကဝန်ထမ်းတွေလိုလည်းမခံစားကြရပါဘူးဩဂတ်လတုန်းကဆိုရင်ပဲခူးခရိုင်တွင်းကမြို့နယ်တွေမှာမူလာရန်ကျောင်းအုပ်အပြောင်းရွှေ့နဲ့မူပြအပြောင်းရွှေ့လျှောက်လာရီခေါ်ပါတယ်ရွှေချင်းမြို့နယ်မှာပဲမခေါ်ပဲထားတာပါအဲ့ဒါဘာသဘောပါလဲဒီကိစ္စတွေဟာမဖြစ်တင်ပါဘူးပြုပြင်ပြောင်းလဲရေးလုပ်နေတဲ့ဒီအချိန်မှာဒီလိုမညီမျှမှုတွေမရှိတင်တော့ပါဘူးဒါမျိုးတွေဖြစ်နေတာကိုပညာရေးဝန်ကြီးနဲ့သမ္မတကြီးသိစေချင်ပါတယ်ခရိုင်ပညာရေးမှုကလည်းရွှေချင်းမြို့နယ်မှာအပြောင်းရွှေ့လျှောက်လာရီမခေါ်ရတဲ့အကြောင်းရင်းကိုစုံစမ်းပေးစီခြင်းပါတယ
်ဒီတစ်ပတ်တော့ရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင် VOA ရဲ့တေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါမယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးကြင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါလေ။ကေတုမဒီကတူမချောရီဖြစ်တဲ့ဇွန်ပွင့်ဆန်တိမ်မွေအစုပြည့်လျံဤခင်ယွန်းဝတီခိုင်ဖူးဝေယွန်းတီဇော်တို့ကနိုဝင်ဘာလ3ရက်နေ့မှာဝင်းနေကြရောက်လို့63နှစ်ပြည့်မြောက်တကြာလုံးတွေဝေကျွေးတဲ့အန်ကယ်ကြီးဦးဦးမျိုးသက်အတွက်နှစ်ပေါင်း100ကျော်တိတိုင်းဝင်းနေပေါင်းများစွာကိုပိုင်ဆိုင်နိုင်ပါစေကြောင်းတူမချောတစုဝင်းနေတိလက်ဆောင်ပါပါတယ်ဆိုပြီးမြစ်တာတိလက်ဆောင်ပေးပို့ပါတယ်ရှင်။ဒီမွေးနေ့ဆုတောင်းပို့ခံရတဲ့နိုဝင်ဘာလ3ရက်နေ့မွေးနေ့ရှင်ကေတုမတီကတပင်နိုင်မင်းသားကြီးကိုကြီးမျိုးတန်ကတော့2ရက်နေ့မွေးနေ့ရှင်ချစ်သေးစုငယ်4ရက်နေ့မွေးနေ့ရှင်ဝင်းမင်းဖြိုး6ရက်နေ့မွေးနေ့ရှင်မလိခ9ရက်နေ့မွေးနေ့ရှင်တတ်တန်းဆိုး10ရက်နေ့မွေးနေ့ရှင်တတ်တမစီရရိုင်းကမမဝင်9ရက်နေ့မွေးနေ့ရှင်မြင့်ဦးခင်10ရက်မွေးနေ့ရှင်နော်နှင်းပွင့်ဆန်နန်းဆန်ဒီ17ရက်နေ့မွေးနေ့ရှင်တွေဖြစ်တဲ့အောင်မင်းမော်ဆန္နာမိုး23ရက်နေ့မွေးနေ့ရှင်ဝင်းတန်တန်ဝင်း20ရက်နေ့မွေးနေ့ရှင်ဇာနီမိုး28ရက်နေ့မွေးနေ့ရှင်လမင်းခင်ခင်30ရက်နေ့မွေးနေ့ရှင်ဣမွန်တန်31ရက်နေ့မွေးနေ့ရှင်တောင်ကူရွာတစ်ကုံကချောစုလိုက်နဲ့နိုဝင်ဘာမွေးနေ့ရှင်အားလုံးအတွက်ပါဆိုပြီးတော့မင်းသားကြီးရဲ့မွေးနေ့အမှတ်တရတေးလက်ဆောင်ဆိုပြီးတော့မွေးနေ့တေးလက်ဆောင်ပြန်ပါလာပါတယ်ရှင်ကျေးဇူးပြုပြီးတော့လေမွေးရက်ဒီကိုလည်းစိတ်ရှိရှိနဲ့ဖတ်ပေးပါဆိုပြီးတော့ဒီကိုကြီးမျိုးတန်တောင်းဆိုလာပါတယ်။လွမ်းမိုးတည်ဆိုထားတဲ့ဟိုကိုကြီးရဲ့မက်ခင်နင်းစီတချင်းထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးနဲ့ပဲသောရရှင်နေအားလုံးကိုဖျော်ဖြေပေးခြင်းပါတယ်။ဒေတောင်းတဲ့သောရရှင်နေကမွေးနေ့ရှင်နေအားလုံးရောဒီ VWE ရဲ့တေးချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော
်။လွမ်းရည်ဝေတော့ညများမှာကြောင်းလေးလုံးလားများတဲ့ညာ
မခင်နှင်းစီလွင်ရိပ်ဝေသောနှွေဦးညာများမှာကြောင်းနေဦးငါများသဲညာစိတ်မဆွဲပါလဲတည်ကျမှလဲဝေဝဲ၍ပေါ်လာသူခါသူနဲ့လဲကြောင်းနေစဉ်သူစုကြတဲ့မုံမိုးလေးနဲ့ဝဲကျွေးရရလာတကယ်မမေ့သည်အဲ့ဒီတော့ညံ့ညခါတော်တော်ဆို哦ဟိုကိုကြီးရဲ့မခင်နှင်းစီ
ပြမိုးတည်ဆိုထားတဲ့ဟိုကိုကြီးရဲ့မခင်နှင်းစီဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။VOA ကိုလည်းစာရေးကြပါဦး။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ကိုရုံမြို့မှာတော့လေခေစားဆုံးတစ်ချီနဲ့အလှဆုံးမိန်ကလေးပြပါဆိုရင်မခင်နေစီရဲ့မခင်နေစီရဲ့တစ်ဖက်သက်တည်းတကိုလေးနဲ့ချိန်ပိုးဆွေးတဲ့ကျွန်တော်ရဲ့ဘာလဲပြောပြောရတော့ဝင်ရှိတယ်ခုတော့လေဓာတွေဓာတွေပြီးခဲ့ပါပြီပြီးခဲ့ပါပြီပြီးခဲ့ပါပြီပြီးခဲ့ပါပြီဒါပေမဲ့လည်းတရားတစ်ခါတော့တတိယနေပါMa kin nin di Pan le lo la ni ya ve chi yin ma di Pan le lo nyu ma go le su yin mi di
Ma e tan na cho ye nyama bi ma pe sa mya kan na go tin set kha ra ba shin Bio e go le sa yi ta set twe ja ba au Khu ro sia maung swan yin ye tet ji saka a pa sin kan na go na sin ji ya au ma
ဘတ်တော့ရှားဖောက်ပြီးရှားပါတင်ရုပ်ကြပြားတပုတ်ကိုပေါ်ထုတ်လိုက်ချင်ပါလေ။တမိုင်းဝင်ကြပြားတပုတ်လို့ဆိုရမှာပါ။ကြပြားရည်သူကအမောင်နှုတ်တဲ့လွတ်လပ်တဲ့ဗမာပြည်ပထမဆုံးဝန်ကြီးချုပ်ဦးနှုတ်ပါ။တခင်အောင်ထမ်းတဲ့သူတနေ့တည်းတစ်ချိန်နဲ့ဒုဗမာအစည်းအရုံးကိုဝင်ခဲ့ပြီးတခင်ဘွဲ့ခံယူခဲ့ပါတယ်။ဒါကြောင့်တခင်နှုတ်လို့လည်းအမည်တွင်ခဲ့ပါတယ်။ဒုဗမာအစည်းအရုံးကတခင်အတင်းကနှကန်းကွဲခဲ့ရမှာတခင်နုတခင်အောင်ဆန်းတို့ကရှီအာဒီတခင်ကိုတော့မိုင်းဥဆောင်နဲ့တခင်တိုင်းကိုဝင်ခဲ့ပြီးနေချက်ဒေါ်လာကြီးဖက်ချက်ဒေါ်လာကြီးတို့ကိုလွတ်လပ်ရရစီဒီပြောင်ရောက်စွာဆင်နွှဲခဲ့တာဖြစ်ပါလေတခင်နုတခင်အောင်ဆန်းတို့ဟာစာရေးဆရာဖြစ်ချင်းသူတွေပါမလွဲသာလို့နိုင်ငံရေးတွေကိုပါဝင်ဆောင်ရွက်ခဲ့ရတာပါတခင်နုဟာရှီအာဒီတခင်ကိုတော့မိုင်းနဲ့ရှီအာဒီဒီတို့ဥပချိုးတို့ဥဆောင်နဲ့အမျိုးသားကျောင်းများမှာသူတငယ်ချင်းဥတန်တဲ့သူကျောင်းအုပ်လည်းလုပ်ဖူးပါလေအမျိုးသားကျောင်းဆရာအမျိုးသားကျောင်းသားတို့ဟာမြန်မာကဗျာဖွဲ့နည်းကိုကျွမ်းကျင်ကြပါလေခုဦးလူစက်ထားတဲ့ကဗျာဟာခက်ခဲတဲ့တေးတက်စက်နည်းနဲ့စနစ်တကျစက်ထားတာပါဘုံလူဝိဟာသူ့ကိုပိုချုပ်ခန့်နေတဲ့ဝန်ကြီးချုပ်ကိုအာဏာသိမ်းထောင်ချခဲ့ပါလေကျေးဇူးရှင်ကိုကျေးဇူးခဲ့ပါလေအာဏာသိမ်းပြီးတိုင်းပြည်ကောင်းအောင်လည်းမလုပ်နိုင်ပဲစစ်ပွားလက်ပြက်ရင်ကျမှုလက်ပြက်အောင်လုပ်ခဲ့ပါလေဒါကြောင့်ဦးလူတို့ဘိုးလေးရတို့ဘိုးမူအောင်တို့ဘိုးရနိုင်တို့ဥဆောင်ပြီးထိုင်နိုင်ငံမှာထွက်ပြီးတော့ပြန်လဲပြုတ်ချဖို့အထုတ်ခဲ့ကြပါတယ်အဲ့ဒီတော့ကတော်လိုင်းရဲ့သတင်းစင်ဆိုတာထုတ်ခဲ့ပါတယ်1989ခုနှစ်ဇူလိုင်လတုန်းအတွဲ1အမှတ်စဉ်4ကိုဆန်ဖရန်စစ္စကိုဥညွန်တန်းစီက ရထားပါလေ။အဲ့ဒီစာတော်ရဲ့မျက်နှာပုံးမှာမောင်နှုရဲ့ကဗျာပါရှိပါလေ။ဘုနှုဟာကျွန်တော်တို့မန္တလေးစာရေးဆရာများအရင်စကားပြောသလိုစာရေးသူဖြစ်ပါလေ။ဒါတိစနေသာစာဟုတ်ကြီးဟာစကားပြောသလိုရေးထားတာမဟုတ်ပါလား။ခုကဗျာကလည်းတိတက်ဆိုတော့စကားပြောသလိုပဲရေးထားတာပါ။ကျွန်တော်ဖတ်ပြပါမယ်။ခေါင်းစဉ်ကဒီနှစ်တွင်ငါတို့နိုင်ကြီးတဲ့ပလင်းမောခွေးပြက်လို့ပြေးရိုက်ကနီလာလက်နဲ့နဲ့ချင်းချောင်းကဟင်းဟောင်းတန်းဆင်းနှစ်ခွေးပေါ်မှာဆီအပ်တင်ရာဇဝင်ရိုင်းနေတခက်ပြည်သူရဲ့အာဏာပြည်သူကအစ်စ်ပိုင်ဆိုင်နာမှန်ဖြစ်ပေမဲ့စနစ်ကကြောင်းကြံစစ်ဘိုးတွေပြည်သူများနှုတ်ရတဲ့ဘဝအမှန်ခတ်သုံးလုံးပုံစံငုံခံရင်ပုံလို့ဆိုးမှာမို့ဥမကျိုးလက်နဲ့ကိုင်းသူတို့နဲ့ပြိုင်ဒီနှစ်အတွင်းငါတို့နိုင်ကြီးသိတဲ့နိုင်သူစိုက်စိုးလေတဲ့အဲ့ဒါမြန်မာသမိုင်းပညာရှင်တွေနဲ့မြန်မာစာပေပညာရှင်တွေဟာခုလိုတို့ဘုံကြီးပေါ်လေရာတို့စာတွေကိုလိုက်လံဆွဆုံးရပါမယ်ထိုင်းနိုင်ငံမှာသူတို့နဲ့အတူနေထိုင်ပြီးတော်လန်ရေးဆင်နွှဲကြတဲ့တခြားပုဂ္ဂိုလ်များစီမှာလည်းလိုက်လံဆွဆုံးကြပါမယ်ရှုံရှုံနိုင်နိုင်သမိုင်းဟာသမိုင်းမှာပဲသူတို့ကနေချစ်တော်လန်ရေးဂျပန်ဖက်ရှစ်တော်လန်ရေးဒီအနာရှင်တော်လာရေးမှာသူတို့ဘဝကိုတည်ခဲ့သူတွေမဟုတ်ပါလားဒီကြပြာကိုလည်းတမန်ဝင်စာတော်ဘုတ်အနေနဲ့ပေါ်ထုတ်လိုက်ပါလေကျွန်တော်မောဆိုင်ပါခင်ဗျာ
ဆရာမောင်စွမ်းရည်ရဲ့တက်ကြည်စကားကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။မနေ့ပြန်တင်းလာနေမနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ကြရမှာပါ။လိုင်းတိုမီတာ30 40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။ VOA ရဲ့အစီအစဉ်တွေမကြာခင်ပြီးဆုံးပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးမသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံကအကြေညာပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာဒီတဲခိုကန်းတွေတန်ယုံသုံးမော်တော်ယာဉ်တွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေအပေါ်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ကာဘူးမြို့တော်ရဲ့ရဲချုပ်ယာရုကနေနှုတ်ထွက်သွားပါတယ်။ဒီမြို့တော်တွေကဒီနိုင်ငံသားတွေတဲခိုတဲ့တဲခိုကန်းမှာနိုင်ငံသား2ယောက်နဲ့အာဖဂန်လူမျိုး1ယောက်တပ်ခံခဲ့ရတယ်ဆိုတာတာဝန်ရှိသူတွေဒီကနေ့အတည်ပြုခဲ့ပြီးမကြခင်မှာပဲရဲချုပ်ဗိုလ်ချုပ်ကြီးမိုဟာမက်ဇာဟီယာယာရုကနေပြီးတော့နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။တခါဒီ Islamic State စစ်သွေးကြွားတွေကသူတို့ရဲ့မြို့တော်အဖြစ်ထင်ရှားထားတဲ့ Syria နိုင်ငံတွေက Raqqa မြို့အပေါ် American ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေကြပါတယ်။တခါ American ပြည်ထောင်စု Missouri ပြည်နယ်မှာမငြိမ်မသက်မှုတွေဖြစ်စေတဲ့ကိစ္စမှာအဓိကသက်ဆိုင်နေတဲ့ရဲအရာရှိ Darren Wilson ဂျာဒူကနေပြီးတော့နှုတ်ထွက်သွားပါတယ်။တူရကီနိုင်ငံမှာ3ရက်ခရီးစဉ်နဲ့ရောက်နေတဲ့ပုပ်ယဟန်မင်းကြီး Francis ရဲ့ဒီနောက်ဆုံးခရီးစဉ်နေ့ဖြစ်တဲ့ဒီကနေ့မှာတော့ Orthodox Christian တို့ရဲ့ကောင်းဆောင်ဖုံးတော်ကြီးဘက်တလမီဥဆောင်တဲ့ဝိပုပွဲကိုတက်ရောက်ပါတယ်။အစ္စတန်ဘူမြို့တော်မှာရှိတဲ့ Saint George Orthodox ဝိပုကျောင်းကဝိပုပွဲအပြီးမှာဘာသာရေးကောင်းဆောင်ကြီးနှစ်ပါးကအရှိလေပိုင်းမှာခရစ်ယာန်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရင်ဆိုင်ဖို့နဲ့ဒေသရင်းငြိမ်းချမ်းရေးတရားမျှတရေးတို့အတွက်မွတ်စလင်တွေနဲ့ခရစ်ယာန်တွေအတူတွဲဆောင်ရွက်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံမှာတော့ပြည်ပကလာရောက်အခြေချနေထိုင်သူအရေးအတွက်ကိုတိတိတတ်တာရှော့ချကန့်သက်တဲ့မတဲ့လူမှုစန္ဒခံယူပွဲကိုဒီကနေ့ကျင်းပနေပါရရှင်
။တရင်အချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအနန်းလာဝါ
This program has come to you from the Voice of America, Washington.